တရုတ်မလေးရှားနဲ့ထိုင်းဒုနိုင်ငံပူးတွဲစီလေးချင်းမှုတစ်ခုကိုဒီလနောက်မိုင်းကရင်မလေးရှားနိုင်ငံမှာလုပ်မယ်ကြောင်းတရုတ်ကော်မတီဌာနကတနင်္လာနေ့မှာကြေညာပါတယ်မလေးရှားနိုင်ငံပြည်နယ်နှစ်ခုနဲ့ကမ်းလွတ်ဒေသတွေမှာအော်တိုဘာလ20ရက်နေ့ကနေ29ရက်နေ့ထိဆယ်ရက်ကြာလုပ်မယ်စီလေးချင်းမှုကိုငင်းကြေးနဲ့ချစ်ကြည်ရင်းနှီးမှု2018စီလေးချင်းမှုလို့အမည်ပေးထားပါတယ်ဒီလိုဒီလိုမျိုးရေးတံမတော်ကတပ်ဖွဲ့ဝင်စုစုပေါင်း692ဦးဒီစီအေးလေးတင်ကမှာပါဝင်နေလို့တရုတ်ကော်မတီဌာနရဲ့တင်းငွေနေထုတ်ပြန်ချက်မှာဖော်ပြထားပါတယ်တရုတ်နိုင်ငံကရေတံမော်30တင်းမော်ဘော်ကနေတက်ဆင်းလုပ်နိုင်တဲ့ရန်ရင်တစ်စင်း II76 ထောက်ပို့လျင် 30 နဲ့မော်တော်ယာဉ်4စင်းလွှတ်မှာလည်းဖြစ်ပါတယ်တရုတ်ကော်မတီဌာနရဲ့ထုတ်ပြန်ချက်ထဲမှာတောင်တရုတ်ပြည်နယ်ဒေသတွေမှာငင်းကြိုင်းနဲ့တည်ငြိမ်မှုတွေကိုထိန်းသိမ်းရေးသုံးနိုင်ငံလက်နက်ကိုင်တပ်ဖွဲ့ရဲ့တူညီတဲ့ဆန္ဒကိုထပ်မံသက်တည်ကြဖို့လက်တွေ့အပြန်အလှန်ဖလှယ်မှုနဲ့ပူးပေါင်းဆောင်ရွက်မှုအားကောင်းစေဖို့နဲ့လုံလုံရဲရဲချင်းချောက်မှုအမျိုးမျိုးကိုပူးတွဲတုံ့ပြန်နိုင်စွာပိုကောင်းစေဖို့ DCA လေ့ကျင့်မှုကိုရည်ရွယ်ပါတယ်လို့ဖော်ပြထားပါတယ်။ဒါပြင် DCA လေ့ကျင့်မှုဟာနိုင်ငံတစ်ခုခုကိုဥတီကျထားတာမဟုတ်ဘူးလို့လည်းပြောထားပါတယ်။